American ပြည်အောင်စုတောင်ပိုင်းက Alabama ပြည်နယ်ကအထက်တောင်မှတနင်္လာလွတ်လပ်နေတဲ့အတွက်အခုချိန်မှာမဲပေးရွေးချယ်နေကြပါပြီ။ဒိမ်မန်းဆိုင်ရာထိပတ်ထိပါဆော်ကောင်းမှုနဲ့ဆက်ဆဲခံရပြီးအငင်းပွားစရာဖြစ်နေတဲ့ Republican ကိုယ်စားလှယ် Roy Moore နဲ့အစိုးရရှင်ဟောင်း Democratic ကိုယ်စားလှယ် Doug Jones တို့ရှင်းပြနေကြတာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းနှစ်ဦးတို့ကတော့တနင်္လာနေ့ညပိုင်းနောက်ဆုံးချိန်ထိအပြောင်းအဆန်းနှဲဆွဲခဲ့ကြတာပါ။ဒါဟာရှင်းနေ November 7ရက်တော်ရွေးကောက်ပွဲတွေရောသမရဒေါနယ်ထရန့်ရဲ့နိုင်ငံကြီးအခြေအနေကိုပါခန့်မှန်းနိုင်တဲ့ပွဲမှုဒီရွေးကောက်ပွဲကိုတနင်္ဂနွေလောင်းကပဲစိတ်ဝင်စားစောင့်ကြည့်နေကြတာပါ။သမရထရန့်ကတော့မိုးကိုထောက်ခံထားပြီးသူဟာ Democratic ကိုယ်စားလှယ် Jones ကိုအနိုင်ယူမဲ့သူလို့ပြောပါတယ်။အလဘာမအချက်လွတ်တော်မှာ Jeff Sessions ရှင်းနေချုပ်ဖြစ်သွားတဲ့နောက်လစ်လက်နေတဲ့ဒီနယ်အချက်လွတ်တော်အမှတ်နေရာကိုအလဘာမမင်းဆန်လာရှင်ရွေးချယ်နေကြတာဖြစ်ပါတယ်။တကယ်လို့ Mr. Moore နိုင်ငံနဲ့ဆိုရင်အချက်လွတ်တော်မှာ Republican Party 52ဦး Democratic Party 48ဦးရှိပြီး Republican တွေကအများစုနေရာကိုဆက်ပြီးရနေမှာပါ။တကယ်လို့ဒါ Mr. Jones အနိုင်ရခြင်း Republican Party က52ဦးနဲ့ Democratic Party က49ဦးပဲရှိမှာမို့သမရကတင်းတင်းနဲ့ဥပဒေတွေနဲ့ပတ်သက်ပြီးဆက်တော်ကြီးကဆုံးဖြတ်ချက်တွေမှာအထက်ခဲတွေတွေ့ဖို့ရှိပါတယ်။မဲမသိခင်အချို့စစ်တမ်းတွေမှာတော့အသက်80ရွယ်မိုးကအသက်63ရွယ် Jones နဲ့လူတိုင်းများမှုတိတ်မကွာလောက်နေတယ်။ Conservative တွေများတဲ့ Alabama ပြည်နယ်မှာတော့ Jones ကရှုံးနေမှုများနေပါတယ်။